ခံစားရတဲ့ချမ်းသာကလည်းတရင်ကတစ်ခဏပဲဖြစ်တယ်ပြီးတော့လက်ဆုပ်လက်ကံလည်းပြစရာဘာမှမရှိတော့ဘူးခဏလေးနဲ့ပြီးပြောက်သွားရတာပါပဲအိမ်မက်နဲ့အလားတူဥပမာတစ်ခုကတော့ရာစီတကူပမာဆိုရင်ငှားရငှားပစ္စည်းနဲ့လည်းဥပမာတူပါတယ်ကာမဂုဏ်ချမ်းသာတွေဆိုတာအငှားပစ္စည်းနဲ့လည်းတူတယ်ပွဲလမ်းသဘင်သွားဖို့ကိုယ်ပိုင်ရှင်ငွေရတနာကမရှိတော့သူများစီကရှင်ဝင်ငှားပြီးတော့စိတ်နေပါရင်ငှားပြီးတော့ဝတ်တယ်ပွဲလမ်းသဘင်သွားနေတော့ပျော်လို့ပေါ့စိတ်ချမ်းသာလို့ပေါ့တဝင်းဝင်းတလက်လက်နဲ့ဒါပေမဲ့ပွဲလမ်းသဘင်ကလည်းပြန်လာရောငှားလာတဲ့သူစီပြန်ပြီးတော့အလရရဲကိုယ်လက်ထဲဘာမှမရှိတော့ဘူးခုနရဏပစ္စည်းအသုံးပြုရတဲ့ချမ်းသာကိုယ်မှာဘာမှမရှိတော့ဘူးအိမ်မက်လိုပါပဲတည်ငါတခဏလေးပါပဲအဲ့ဒီတည်ငါတခဏလေးတောင်မှအပြည့်ဝချမ်းသာရဲ့လားဆိုတော့ဉာဏ်ရှိတဲ့ပုဂ္ဂိုလ်အတွက်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်အတွက်ဆိုရင်တော့မချမ်းသာပါဘူးသာထားတဲ့ပစ္စည်းကိုအသုံးပြုနေတဲ့အခိုက်အတန့်မှာဉာဏ်မရှိတဲ့ပုဂ္ဂိုလ်အသိဉာဏ်နဲ့တဲ့ပုဂ္ဂိုလ်ကတော့ကိုယ်ပိုင်ပစ္စည်းတို့တောင်ထမ်းသွားသေးတာပါဒါငါလက်စုပ်ကလေးဒါငါဆွေကျူလေးဒါငါသတို့လေးနဲ့စသည်အချင်းသားထားတဲ့ပစ္စည်းကိုအသုံးဆွဲနေတဲ့အခိုက်အတန့်မှာကိုယ်စိတ်ကတော့ငါပိုင်ပစ္စည်းပဲကိုယ်ပိုင်ပစ္စည်းပဲလို့သူ့စိတ်ကတကယ်ကိုချင်းနေတာပါအချိန်ရှိလို့သာအချင်းရလို့သာပြန်အားလိုက်ရတယ်မအချင်းတွင်မှာတော့ကိုယ်ပိုင်လို့ကိုတကယ်ချင်းနေတာပါပညာနဲ့တဲ့ပုဂ္ဂိုလ်ကတော့အဲ့လိုချင်းနေတာပါချင်းလို့လည်းပဲယောက်ျားနောက်ကျဖြစ်နေတာပေါ့အငါပစ္စည်းလေးဝစ်ဆင်ပြီးတော့ခြေပြလေးထောက်ပြီးတော့ညောက်ကြမြောက်ကြပပလွာလွာလိုလေးဖြစ်နေတယ်ဘဝင်မြင့်နေတယ်သူများကိုငကတော့ကအငှားပစ္စည်းဝယ်မလာခင်တုန်းကဖော်ဖော်ယူယူစကားပြောတဲ့လူတော်မှာအငှားပစ္စည်းလေးနဲ့ဝင်းဝင်းလဲလဲဖြစ်နေခြင်းစကားတောင်းမပြောခြင်းအဖက်မလုပ်ခြင်းတို့တောင်းဖြစ်နေတတ်သေးတယ်လောကမှာဒီလိုမရှိဘူးလားရှိပါတယ်အသိဉာဏ်နဲတဲ့ပုဂ္ဂိုလ်ဟာအငှားပစ္စည်းကိုတောင်းမှကိုယ်ပိုင်ပစ္စည်းလို့ထင်ပြီးတော့လောဘဒေါသမာမနာအိတ်တမစ္စရိယဆက်ရှိတဲ့ကိလေသာတွေတိုးပွားပြီးတော့နေပါတယ်။အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီခန္ဓာမှာကြာဝတ်မသွားမဖြစ်လို့သာကိုယ်မှလည်းမရှိလို့သာသူမဲ့ပစ္စည်းခဏငှားဝေးရတဲ့စိတ်ထဲကတော့မပျော်ပါဘူး။ကြောက်တော့ဘာရင်တော့ဒုက္ခပဲ။ကြောက်တော့ရင်တော့ရောရအောင်ပါပဲ။ဂယုဆိုင်ပြီးတော့နေရတယ်မပြတ်အောင်မရှာအောင်အနာစာလေးတွေဖြစ်မသွားအောင်ဂယုဆိုင်ပြီးတော့နေရတယ်အပြည့်အဝလည်းမပြောပါဘူးငါကိုယ်ပိုင်ပစ္စည်းမှမဟုတ်တာသူများပစ္စည်းကြီးငှားဝယ်နေရတာကိုယ်စိတ်ကနေအလိုလိုနေရှက်တဲ့စိတ်ကလည်းဖြစ်နေပါတယ်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုရင်ပေါ့အသိဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဆိုရင်ငှားထားတဲ့အငှားပစ္စည်းပေါ်မှာကိုယ်ပိုင်ပစ္စည်းဖြစ်နေဘရောမှမသုံးသပ်ပါဘူးကိုယ်ပိုင်ပစ္စည်းလို့သဘောထားပြီးတော့လောဘဒေါသမာမနာအိတ်တမစ္စရိယစတဲ့ကိလေသာတွေမဖြစ်ပါဘူးအဲ့ဒီလိုပါပဲဒေါကီအာယံကာမဂုဏ်ချမ်းသာတွေဆိုတာလေငါးပစ္စည်းနဲ့အတူတူပါပဲအသိဉာဏ်နဲ့တဲ့ပုဂ္ဂိုလ်တွေကတော့ငါဟုတ်လာပြီငါတော်လာပြီငါကံကောင်းလာပြီလို့ဒီလိုထင်နေပါတယ်ကိုယ်လောက်မပြည့်စုံတဲ့ပုဂ္ဂိုလ်တွေပေါ်မှာထင်သေးမြင်သေးဖြစ်နေပါတယ်အဖက်မတန်းလို့မဆက်ဆံခြင်းလို့ဖြစ်နေတတ်ပါတယ်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကတော့ဩဒါငါးပစ္စည်းတွေပဲကံကြောင့်တဲ့အခွင့်သာလို့သာခိတ္တခဏသုံးဆွဲခွင့်ရတာခိတ္တခဏပြည့်စုံနေတာအကြောင်းမညီညွတ်တဲ့တခြင်းကြလို့ရှိရင်တော့ဒီဘဝမှာကိုယ်ပဲပြည့်စည်သွားမှာပါပဲဒီဘဝမှာကံအားကောင်းလို့မသိမချင်းပြည့်စုံနေတော့မှသိလို့ရှိရင်တော့ဒါတွေအလုံးထားကြရမှာပဲအဲ့ဒီလိုအဖြစ်ပေါ့လေမိမိစဉ္ဉဏ်တတ်တယ်လို့ဉာဏ်လေးသွင်းပြီးတော့ထားတဲ့အတွက်ကြောင့်ဘယ်လောက်ပဲချမ်းသာချမ်းသာဘယ်လောက်ပဲပြည့်စုံခြေကားထောက်တယ်ဘဝင်မြင့်နေဆိုတာမရှိတော့ပါဘူးဒီတော့ဟာလောကီအာယံကာမဂုဏ်ချမ်းသာပြီဆိုတာသာထားတဲ့ပစ္စည်းသုံးဆွဲရတယ်လို့ပါပဲတည်ငါတခဏလေးနဲ့သာချမ်းသာပါတယ်အိမ်မက်ထဲမှာပြောရပါရကြည်နူးရတယ်လို့ပါပဲအခက်အတန့်ကလေးနဲ့သာချမ်းသာပါတယ်ဒါကြောင့်ဆိုလိုက်ပါပင်လေညံသွင်းအမြင်ရှင်းစိတ်တွင်းဤများကြီးအဲ့ဒီလိုလောကီအာယံကာမဂုဏ်ချမ်းသာတွေရဲ့ဒါလေးလူလေးဖြစ်တတ်တဲ့သဘောကိုဥပမာလေးနဲ့နှလုံးသွင်းလိုက်မယ်ဆင်ခြင်လိုက်မယ်တတင်းကတခဏမြတ်သာချမ်းသာတဲ့သဘောလေးကိုနှလုံးသွင်းလိုက်မယ်ဆင်ခြင်လိုက်မယ်ဆင်ခြင်နေဆိုတာကတော့ကိုယ့်ရဲ့လက်တွေ့ဘဝနဲ့ရှင်တွဲပြီးဆင်ခြင်မှဉာဏ်ကပူပြီးတော့ထိရောက်ပါတယ်စာရှိကိုရှိတိုင်းသူတစ်ပါးပြောတာကိုပြောတဲ့အတိုင်းတော့ပဲဆင်ခြင်ရင်တော့သိပြီးတော့နှလုံးသားလေးကိုရောက်ချင်မှရောက်မယ်ကိုယ့်ရဲ့လက်တွေ့ဘဝမှာကိုယ်သိသဘောကျတဲ့ကိုယ်သိဆွေးလန်းတဲ့အာယုံကာမဂုဏ်လေးတစ်ခုအာယုံလေးတစ်ခုကို ခံစားရတာနဲ့ပတ်သက်ပြီးတော့စဉ်းစားကြည့်ရမှာပေါ့ဒါနဲ့ပတ်သက်လို့ငါသိခံစားခြင်းနဲ့ဒီအာယုံလေးကိုတစ်ချိန်တစ်ခါလောက်ခံစားရရင်ငါကျေနပ်ရဲ့လားရည်ရည်လိုလိုဖြစ်နေသလားဒီတာယာမှုလေးကရောနာရီတိုင်းမိနစ်တိုင်းစက္ကန့်တိုင်းအချိန်တိုင်းရက်တိုင်းလာတိုင်းနှစ်တိုင်းအချိန်ပြည့်တင်းပြည့်ကြက်ပြည့်စက္ကမလန်ခံစားခွင့်ရရဲ့လားခံစားခွင့်မရဘူးစသဖြင့်ချင်းမိမိသဘောကျတဲ့မိမိကျင့်တဲ့မိမိခံစားနေတဲ့အာယုံတစ်ခုခုရဲ့သဘောကိုဉာဏ်သွင်းပြီးတော့ဆင်ခြင်ရမှာပါပဲအဲ့လိုဆင်ခြင်လိုက်ပြီးဆိုရင်တော့ဉာဏ်ပညာတွေကြီးထွားလာမယ်ကြီးထွားလာတဲ့အခါမှာတင်းနေရောင်ရဲမှုဆိုတာဖြစ်လာပါတယ်တဏှာလောဘရဲ့သဘောကအလိုမပြည့်တဲ့သဘောရှိပါတယ်အလိုမပြည့်တဲ့သဘောကိုအလိုပြည့်အောင်ဆန်းဆောင်နိုင်တာကတော့ဉာဏ်ပညာဖြင့်တင်းတင်းရောင်ရဲခြင်းပါပဲတင်းတင်းရောင်ရဲတယ်ဆိုတာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ရဲ့ကိုယ်ပိုင်ဥစ္စာဖြစ်ပါတယ်အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ဟာတင်းတင်းရောင်ရဲခြင်းဆိုတာမဖြစ်နိုင်ပါဘူးဉာဏ်ရှိတဲ့ပုဂ္ဂိုလ်မှသာတင်းတင်းနိုင်ပါတယ်ဉာဏ်ရှိဖို့ဆိုတာလေအာယုန်လေးပေါ်မှာအပြည့်မြင်တတ်ဖို့လိုပါတယ်တံဝေကဉာဏ်နဲ့အပြည့်မြင်တာကတော့ဒီလောက်ပဲထားလိုက်ပေါ့ဝိပဿနာဉာဏ်နဲ့အပြည့်မြင်တယ်ဆိုတာကတော့အဆင်အယုံတစ်ခုတွေ့ကြုံလာပြီဆိုရင်မြင်လို့ရှိရင်လည်းပဲမြင်တယ်လို့ရှုမှတ်လိုက်ရမယ်မြင်တာကိုမြင်တာမျှနဲ့ပဲပြီးဆုံးသွားစီရမယ်ယောက်ျားပဲမိန်းမပဲချောတယ်လှတယ်နှစ်စုံလေးကဘလူးချောတယ်လက်မောင်းလေးကဘလူးချောတယ်စသဖြင့်မြင်တွေ့ရတဲ့အစဉ်အာယုံကိုအကြံမြင်ရောအသေးစိတ်ကိုပုံမဖော်တော့ဘဲနဲ့မြင်ကားမျှနဲ့ပဲပြီးအောင်ရှုမှတ်လိုက်ရမယ်။မြင်နေကြားတဲ့အာယုံကိုလည်းပဲကြားတယ်ကြားတယ်အနံ့အာယုံတစ်ခုရလို့ရှိရင်လည်းပဲနမ်းနေနမ်းနေစားလို့ရှိရင်လည်းစားတယ်စားတယ်ထိတွေ့လာလို့ရှိရင်ထိတွေ့တဲ့အာယုံတွေကိုလည်းထိတယ်စိတ်ကူးတွေကတွေးတော့ပြီးတော့စိတ်ကူးရင်နေတဲ့အာယုံတွေကိုလည်းတွေးတယ်အဲ့ဒီလိုမိမိရဲ့စိတ်ဆင်မှာထင်ရှားနေတဲ့သဘောလေးကိုစူးစိုက်ပြီးတော့ရှုမှတ်ရပါတယ်ဒါကတရားထိုင်တဲ့အချိန်ကျမှရှုမှတ်ရတာမဟုတ်ပါဘူးအများဖြင့်ဒီမြင်ကြနံစာထိဆိုတဲ့အာယုန်တွေကလည်းသွားရင်လာရင်လုံရင်ကန်ရင်ပြောရင်ဆိုရင်နေရင်ထိုင်ရင်စားရင်တောင်းရင်နဲ့တွေ့နေတဲ့အာယုန်တွေဖြစ်ပါတယ်အဲ့ဒီအာယုန်တွေတဲကထင်ရှားရတခုခုမိမိရဲ့ဆုတ်ကိုင်းပြီးတော့မိမိကရှုမှတ်နေုံပါပဲအဲ့ဒီလိုဆိုရင်တော့ကာမဂုဏ်အာရုံကြောင့်မိမိရဲ့စိတ်ဟာပူလောင်မှုမဖြစ်တော့ဘူး။ရှုမှတ်ပါများလို့ဉာဏ်နေကျင့်သွားပြီ၊တမာရီဉာဏ်နေရင့်ကျက်သွားပြီဆိုရင်တော့မြင်တာလေးကိုရှုမှတ်လိုက်တဲ့ဒီတိုင်းနဲ့ထည့်မြင်တဲ့အာရုံလေးကဖြစ်ပြီးတော့ပြဲ။အာရုံရဲ့ဖြစ်ပျက်သဘောကိုမြင်လာပါလိမ့်မယ်။ဖြစ်ပျက်ကိုမြင်တဲ့ဉာဏ်နေအားကောင်းလာလို့ရှိရင်မြင်နေတဲ့အာရုံဟာရေကနေရေကနေအမြဲတမ်းပြက်ပြက်ပြီးတော့သွားတာကိုပဲမြင်တွေ့လာပါလိမ့်မယ်။တပြက်သေးပြက်နေတဲ့အာရုံပေါ်မှာတက်မတ်မှုဆိုတာဖြစ်နိုင်ပါဦးမလား။မဖြစ်နိုင်ပါဘူးအစင်းအာယုန်လေးတစ်ခုဆိုပါတော့လူတစ်ယောက်ကိုပဲခုနကစမြင်တော့လေဒီတိုင်းပဲအခုကြည့်နေရင်ကြည့်နေရင်1မိနစ်2မိနစ်5မိနစ်10မိနစ်ကြာတော့လေဒီတိုင်းပဲလို့တစ်ဆက်သေးတည်မြဲနေတယ်လို့မြင်လို့သာတာရတဲ့စိတ်တမတ်တဲ့စိတ်ချင်းနှက်တတ်တဲ့စိတ်တွေဖြစ်နေတာပါကြည့်နေရင်ကြည့်နေရင်လည်းကိုစက္ကန့်နဲ့စက္ကန့်နဲ့ချိန်တိုင်းချိန်တိုင်းပြက်နေတာကိုမြင်နေမှတော့သူ့ကိုဘယ်တက်မဲ့ပါတော့မလဲပြက်နေတာကြီးမြင်ပါရက်ကနဲ့လေဒီဆရာတော်ဆရာကြီးတို့နဲ့သကလုံးလေးတောင်းတော့ကြောင်ကြောင်ကြီးပေါ့လေပြက်နေတာကိုကြောင်ကြောင်ကြီးမြင်နေပါရက်နဲ့အဲ့ဒီပြက်နေတဲ့အာယုံကိုตายာနေတယ်တက်မဲ့နေတယ်နှက်တဲ့နေတယ်ဆိုရင်အဲ့ဒီตายာနှက်တဲ့တက်မဲ့တဲ့ပုဂ္ဂိုလ်ဟာယူနေလို့ပဲဖြစ်မှာပါပဲမယူတဲ့ပုဂ္ဂိုလ်ဆိုရင်တော့ပြက်နေတာကြီးကိုတက်မဲ့ပါမလားမတက်မဲ့ပါဘူးဝိပဿနာမရှိတဲ့ပုဂ္ဂိုလ်ကလည်းအချိန်တိုင်းအဆက်မပြတ်ပြူပြီးတော့ပြက်နေတဲ့အရာကိုငါဟာလို့ဘယ်သူမှမသိမ့်ပိုက်ပါဘူးစိတ်ဖောက်ပြန်နေတဲ့ယူသွနေတဲ့သူကသာပြက်နေတဲ့အရာကိုလည်းငါဟာနဲ့သိမ့်ပိုက်တာပါအဲ့လိုပြက်နေတဲ့သဘောဆိုတာကလည်းဝိပဿနာရှုမှမြင်နိုင်တာပါမြတ်စွာဘုရားကတော့အာယုန်ရီဟာစက္ကန့်နဲ့မလားပြက်နေတယ်ဝိပဿနာရှုတဲ့ဘယ်ဆရာတော်ကြီးကတော့အာယုန်ရီဟာအမြဲတမ်းပြက်နေတယ်လို့ပြောတာလေးကိုတန်ရောင်လိုက်ပြီးတော့အရာရာဟာဖြစ်ပြက်ပဲလေရာရာဟာပြက်နေတာပါပဲလေလို့ဒီလိုစဉ်းကျင်ယုံနေတော့လေဒီတဏှာကပဲပြောင်းနေပါမလဲတကယ်ကိုပြည့်နေတာမြင်နေရမှာမြင်နေဆိုတာကလည်းလူပြောက်ကိုကြည့်နေဒီလူကြီးကတအီးနဲ့ပြိုကျသွားတာကိုဒီလိုဆိုလိုတာမဟုတ်ပါဘူးအများစင်းတော့မြင်တာကိုရှုနေတဲ့ပုဂ္ဂိုလ်ကအထူးကအဖြစ်မြင်သိစိတ်ကလေးရဲ့ပြည့်နေတဲ့သဘောကိုပို့ပြီးတော့ထင်းထင်းရှားရှားမြင်ရပါတယ်သူကိုကြည့်နေရင်လည်းမြင်တာလေးကတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခု 年年生个里，这苦逼的苦变的了，我天天下山面巴的，过面对你的阿勇啊那位，露出来变样的人，叫不了，生阿勇里这苦你那位，哎里生里还变来，皮皮变来，皮皮变来，年年都那，这大张嘛没成啥的物，这个呢这个呢，接接接接变着你了，我为面对下的，啊，露阿刚来几个，有些人巴的嘛巴的露的露，接多少人有么好报，哎里露阿偏暴力。年多的嘛，阿有那个，这里不然你家别说办这些，修嘛多门水呢，现在那家在提对，对讲说的阿有七八龙也，十个没了，明年没了，前一天见你的多少个，年多你为什么那里阿有干么工的帮忙？大家都没得水龙啊，没撇多把布，哎，刘叔爷，你们也年下变了呢，对的，年撇多把布，你们也水什么？干么工阿有几多干部，干么工阿有个？江山一片波澜的，干嘛在那乌鸡的鸡里打出来干部的龙娃，该看没压着吧不？再讲干部工阿有人不得比着，单位干年内来一片棉袄就啥也没，尾巴的那年内来呗一片棉袄就啥也没。谢谢也好，家里努力，心也力。顺利强大的
顺利强大
的这里上部没收根那上部里的苦苦也能说那不高没什么的第一阿波顺度了
顺
度顺亚尼
第一阿波
顺度了
顺
度顺亚尼
潘
南路的不管，三个那个潘南过路人呢，潘南月山站下边了，下站后八五，第一车机的去过。古路人呢，碰那风山里一家跑来呀的，比如嘛，别个马路的这一大里个，他也偷进来呀的，别个这一大里，别个玻璃的这一里个，这飞机，宽头难里，顺头难里，古路人呢，碰那风里跑来比如，谁抢那木，才稀里巴呗，碰那刚刚这样个路人呢，这一里的马哈，马路的谁摆里个，顺头来呀的路巴呗。什么呢？你一天那么个压钱呢？不顾下来呗？干么工爱问你个？这皮皮钱顺头进来也罢的，里头进来也罢的，里头来的呢？伢顺头来的呢？伢顺来的干么工？这你呀嘛？什么呢？你一的钱哪里？啥头比了？我要来罢的，干么工爱问这苦果顺哪样？钱哪的苦？也是没那苦果顺哪样？强大那苦呀没，财富是难赢；强大财富呀没，对呀，是难赢；强大财富呀没，哎，你罗阿平，第一个里头来单，里头来单，过路就那碰那崩哈，你说比如拉的路呗，他们讲阿勇那个顺来难呢，伢顺来的阿勇里也尼阿妈，什么人伊的，你打了比我的强大厉害，啥都比如我要来呀巴的，比如奶奶强大就赢。奶奶孙亚梅，娘娘强大经营，娘娘孙亚梅，顶级级别强大经营，顶级级别孙亚梅，奶奶孙男人，奶奶强大梅，娘娘孙男人，娘娘强大梅，龙娃孙男人咯，龙娃强大梅。大家罗比这个多嘛，在拉西的乌布马里巴呗，他那里的他那个他那。老的不过哈，马路的这一类个石头皮啊的，塑料个，乌布马里个，没这样高嘛的。再有嘛，他那老的个，我们木的不过哩，奶奶家的，谁家嘛，再比如奶奶家家皮鞋嘛，皮鞋。后边呢，人当然呢，乌镇的谁家嘛，第一，他那个石头的呢，不得比如乌布马里的苦高呢吧的。乌镇的谁过来，把这乌布马没表给爹那皮的那个呗，先，先老李背来包没。คุณอาพนักอุปมาโกนมุนาท้าบีโรบอลีกูรู้เจเนชันอาโกยาบูด้วยมาลูเร่ไปนี่กูสุนทุกปีอะไรสุรานะปัตตลุพนัก ဖဏတ်နဲ့ပတ်သက်ပြီးသရေသီးတာနဲ့ဖဏတ်နဲ့ပတ်သက်ပြီးတော့သရေသီးတဲ့ဥပမာနဲ့အလားတူဆင်တူတဲ့ဥပမာပါဠိများစဉ်းစားလို့ပေါ်လာကြလေ။နည်းနည်းလေးစဉ်းစားကြည့်ပေါ့ဘာဥပမာလေးပြောခြင်းတယ်လေ။ဦးဇင်းတို့စိတ်ဝင်စားပါတယ်ကျမ်းနာပိတ္တများရဲ့စိတ်ကူးလေးဉာဏ်လေးကိုလည်းဦးဇင်းတို့ကသိခြင်းပါတယ်စွန်တလောက်ချမ်းသာတယ်ဆိုရနဲ့ပတ်သက်လို့ပေါ့လေဥပမာလေးဦးဇင်းတို့မှတ်သားခြင်းပါတယ်ဗဗုထုရာမှတ်ပါတယ်ဗဗုထုတဲ့အခါလဲကိုလိုခြင်းနဲ့မင်းသားယုတ်ကိုလိုခြင်းနဲ့မင်းသမီးယုတ်လေးရှားဖို့အတွက်မလိုတဲ့သက်သားအပူတွေကိုချစ်ထုတ်ပြရတယ်ဆွန့်ထုတ်ပြရတယ်ခွာထုတ်ပြရတယ်ခွာထုတ်နိုင်လေရုပ်တုံးပေါ်လာလေပဲနောက်ဥပမာပါများပြနိုင်အောင်မလဲအင်ကြီးချုပ်တာတဲ့ဒကမကြီးတွေကနော်အင်ကြီးချုပ်တော့လေမလိုတဲ့အပိုင်းတွေကိုဖြတ်တောက်ပြလိုက်ရတာပဲဖြတ်တောက်လိုက်တာနဲ့အမျှကိုလိုခြင်းနဲ့အင်ကြီးပုံစံလှလာလေရတော့တာပါပဲနောက်ဥပမာပါများပြကြအောင်မလဲအိမ်ဆောက်တော့ဘာတွေကိုဆွန့်ပြရလဲ။လူ
လာကိုသုံးပြီးတော့မလူလာကိုပေးတာ
။မလူတဲ့အကာတွေအကုန်လုံးဆွန့်ပြလိုက်ရမှာပဲပေါ့နော်။အဲ့ဒါခုနသရေပြီးတဲ့ပုဂ္ဂိုလ်ကကိုလိုချင်တဲ့ဖဏပုံလေးပေါ်လာအောင်မလူတဲ့သရေတွေပြီးထုတ်ပြလိုက်သလိုပဲပေါ့။ဦးဇင်းတို့ကောင်းတဲ့ပေါ်လာတဲ့ဥပမာကတော့ရိုးရိုးရှင်းရှင်းလေးပါဘာမှအဆန်းတော့မဟုတ်ပါဘူး။သဘေညှက်တဲ့လူလိုပေါ့နော်။သဘေညှက်တဲ့လူကလည်းကိုယ်လိုခြင်းနဲ့ပုံစံကိုလိုခြင်းနဲ့ကြည်လေးရဖို့အတွက်မလိုတဲ့အပိုင်းတွေချက်မပြရဘူးလား
ချက
်ပြရတယ်ကိုလိုခြင်းနဲ့ပုံစံကဒီလိုလေးလိုခြင်းနဲ့ဆိုရင်ရှင်နေသေးတဲ့မလိုအပ်တဲ့သဘင်စိတ်ပိုင်းတွေကိုချက်တော့ပြလိုက်ရတယ်ချက်ကိုပုံစံလှလှလေးလိုခြင်းနဲ့သဘင်ပုံစံလှလှလေးလိုခြင်းနဲ့ပုဂ္ဂိုလ်ကသဘင်ညတ်တပါးကသဘင်တွေချက်တော့လိုက်လိုက်ကြည့်ပြီးတော့စိတ်ညစ်သွားလားမညစ်ပါဘူးကိုလိုခြင်းတဲ့ပုံစံလေးရတော့မှာပဲဆိုပြီးတော့တစ်ချက်ညှက်လိုက်လေးပျော်လေးတစ်ချက်ညှက်လိုက်လေးပျော်လေးအောက်ကိုကျတော့တဲ့ကိုယ်ခန္ဓာကိုယ်ကနေအပူဖြစ်နေထွက်လာတဲ့သဘင်ကိုကြည့်ကြည့်ပြီးတော့သဘောကျနေအော်ငါလိုတဲ့ပုံစံလေးရတော့မယ်ငါလိုတဲ့ကြည်လေးရတော့မယ်ဆိုပြီးတော့သဘောကျကျေနပ်နေတာပါပဲဘာလို့လဲဆိုတော့စွန့်လေးချက်လေးကိုလိုခြင်းတဲ့ချမ်းသာဒုက္ခကိုရလေဖြစ်တယ်ဆိုတာသဘောပေါက်နေလို့ပါပဲခုခေတ်ဆိုတော့ကတုံးကြီးကလည်းခစ်စားနေတာဘူးနော်ကရုံးကိလာလာလေးကရုံးကိဟိုမှာကိုကသဘောကျတယ်၊တာယာတယ်၊နှစ်သက်တယ်ဆိုတော့သဗ္ဗေနေအကုန်လုံးဖြတ်ပြစ်ဖို့မလိုဘူးလား။လိုပါပါ။လိုတာပဲ။သဗ္ဗေနေအကုန်လုံးဖြတ်ပြစ်လို့ညည်ရကြသလား
။
မကြပါဘူး။ကိုကကရုံးကိလေးနဲ့ကြွားလုံးထုတ်ချင်တာကိုလူပုံလည်းမှသွားချင်တာကိုဒီတော့ကရုံးကိလေးမှလှတယ်လို့ယူဆတဲ့ပုဂ္ဂိုလ်ကလည်းကိုခန္ဓာကိုဥကောင်းမှရှိတဲ့သဗ္ဗေနေအကုန်လုံးကိုစွန့်ပြလိုက်ရတာပါပဲ။သဗ္ဗေနေများများစွန့်နိုင်လေများများစိတ်ချမ်းသာလေပဲပေါ့။အဲ့ဒီလိုပါပဲယောဂီအာယုံကာမဂုဏ်ချမ်းသာရည်ဆိုတာစွန့်ပြရမယ့်အရာတွေပါပဲလှီးထုတ်ပြရမယ့်အရာတွေပါပဲသူ့ကိုညံ့ညံ့စွန့်နိုင်လေညံ့ညံ့ချမ်းသာလေပါပဲဒီလက်မှာတစ်ဆောင်ဖို့စွန့်နိုင်ရင်တစ်ဆောင်သာချမ်းသာမှာပေါ့မင်္ဂလာဆုံးတဲ့တရွဲသာစွန့်နိုင်ရင်တရွဲသာချမ်းသာမှာပေါ့နော်ဒါကြောင့်အခုဆွေးခဲ့တဲ့ဆောင်မုတ်ကဘာတဲ့တော့တည်ရအပူဒါကတော့ဖရာဟောပိဋကအတိုင်းပဲမှတ်သားထားလိုက်ပါတော့။ကျန်တာကတော့ကိုပြီးခြင်းနဲ့ဥပမာကိုဘဝနဲ့နှိစက်တဲ့ဥပမာလေးနဲ့ဆင်ခြင်ပြီးတော့တန်ဝေကတင်လိုက်ယုံပါပဲ။ဒါကြောင့်ဆွေအောင်ဆက်ပြီးတော့ရလီလူလီ
သာလီလူလီ
ဆင်းရဲလီ
ဆင်းရဲလီ
စွန့်လီချမ်းသာသည
်ကိုလိုလီချမ်းသာသည်
သုံးောက်ဆွလိုက်ပါ။သာ
လီလူလီဆင်းရဲလီစွန့်လီချမ်းသာသည်ရလေလိုလေသိရလေသွန်လေသာသာသီရလေလိုလေသိရလေသွန်လေသာသာသီ
ရလေလိုလေဆင်းရဲလေဆွဲတိုင်းရလေလိုလေဆွဲတဲ့သဘောရှိနေသမျှတော့ဆင်းရဲနေဦးမှာပါပဲဆင်းရဲနေဦးမှာပါပဲဆိုတာကတော့လိုနေတဲ့အတွက်ကြောင့်လိုခြင်းနဲ့စိတ်ဖြစ်နေလို့လေဆင်းရဲတာပါပဲလိုချင်တာကထိုင်နေုံနဲ့မရတော့ကိုယ်တက်တဲ့အတတ်ပညာမျိုးမျိုးနဲ့ပင်ပန်းခံပြီးတော့ရှာဖွေရတယ်။ကိုလိုချင်တာရှာဖွေရတဲ့အတွက်ကြောင့်လည်းဆင်းရဲတာပါပဲ။ရှာဖွေသလောက်မရတော့လည်းပဲမရလို့ဆိုပြီးတော့ဆင်းရဲပြန်တာပါပဲ။ရှာဖွေလို့ရလာပြန်တော့လည်း ရလာတဲ့ပစ္စည်းလေးပျောက်ပြတ်မသွားအောင်ထိမ့်သိမ်းဆောင်ရှောက်နေရတဲ့အတွက်ကြောင့်ဆင်းရဲတာပါပဲ။ထိမ့်သိမ်းဆောင်ရှောက်နေတဲ့ကြားထဲကပေါက်ပြန်ပျက်စီးသွားပြန်တော့လေဆင်းရဲရပြန်တာပါပဲ။ဒါကြောင့်ရလေလူလေသဘောရှိနေတဲ့နာတော့ဆင်းရဲမျိုးမျိုးနဲ့ဆင်းရဲနေရမှာပါပဲ။ကာမဂုဏ်အယုံလေးဆိုတာကအသီးရှိတဲ့တစ်ပင်နဲ့တူတာကူ။အသီးရှိတဲ့တစ်ပင်ဆိုတာအဖြစ်ရှိခံရတာပါပဲ။တရပင်တို့ဇီးပင်တို့ဆိုလို့ရှိရင်တရတိတွေဇီးတိတွေပြီးနေတယ်ဆိုရင်အပင်လေးကအင်မတန်လှတာပဲအင်မတန်တင့်တယ်တာပဲဒါပေမဲ့အသီးလိုချင်တဲ့သူနဲ့တွေ့ပြီးဆိုရင်တော့အောက်ကနေကဲတို့ဒုတို့နဲ့ပြေးချတာလည်းခံရမယ်အပင်ပေါ်တက်ပြီးတော့လှုပ်ခါချတာလည်းခံရမယ်ဂိုင်းချိုင်တာလည်းခံရမယ်အပင်လှဲတာလည်းခံရမယ်မြေကနေတူးဆွပြီးတော့ဖြူဖြက်တာလည်းခံရမှာပါပဲအသီးမသီးတဲ့တပင်းဆိုတော့ဘယ်သူမှလှည့်မကြည့်တော့ပါဘူးဒါတော့တရက်ပင်ဇီးပင်နဲ့တရက်ပင်ဇီးပင်ရဲ့ဥပမာကတော့အပြင်ဘေးရန်နေနဲ့ဆိုင်ပါတယ်လောကီအာယံကမ္မကုံချမ်းသာတွေဟာအပြင်ဘေးရန်နေနဲ့လဲဝိုင်းရန်ဆက်ဆံပြီးတော့နေတယ်ကိုမှရှိတဲ့ကိုပိုင်ဆိုင်တဲ့ကမ္မကုံအာယံကိုကျင်ပပုဂ္ဂိုလ်တွေကလွလာတက်မဲ့ကြပြီဆိုလို့ရှိရင်လဲနေမျိုးမျိုးနဲ့သူပိုင်ပစ္စည်းဖြစ်အောင်ကြိုးစားတတ်ကြတယ်ကိုမှရှိတဲ့ကမ္မကုံအာယံကိုသူကလူချင်းတော့မတရားတဲ့နည်းမဟုတ်မမှန်တဲ့ဤတွေနဲ့ရဖို့ကြိုးစားတယ်ကိုယ်ကိုဒုက္ခရအောင်လုပ်တယ်အဲ့လိုအချင်းမြမဘီးရံနေကြောင်းမိမိရဲ့ဘဝဟာလည်းပျက်စီးရတာပါပဲဘာလို့လဲဆိုတော့ကိုယ်မှာတရားပြီးစီးပြီးဆိုတဲ့ဒီကာမဂုဏ်အာယုတွေကရှိနေတာကိုဒါကြောင့်ကာမဂုဏ်အာယုတွေဟာမိမိကိုမလိုလားတဲ့ဆန့်ကျင်တဲ့ပုဂ္ဂိုလ်တွေရဲ့ဘီးရံနေနဲ့လည်းပဲဆင်းရဲနေရပါတယ်အဲ့ဒီဆင်းရဲအတွက်ကတော့တရားပြီးဇီးပြီးပြီးတဲ့တရားပင်ဇီးပင်နဲ့ဥပမာမှတ်ကြရမယ်အဲ့ဒီပြင်ပဘေးရန်တွေထက်ပို့ပြီးတော့ကြောက်เสียကောင်းတာကအတွင်ဘေးရန်အတွင်ဘေးရန်ဆိုတာကတော့လောဘဒေါသမာမနာဣဒ္ဓမစ္စရိယဆက်ရှိတဲ့ကိလေသာတွေပါပဲအတွင်ဘေးရန်အတွက်ကတော့ကျူပင်ဝါပင်ငပြောပင်တို့နဲ့ဥပမာဆင်ခြင်ရမှာပေါ့ကျူပင်ဝါပင်ငပြောပင်တွေဟာအတိမတိသေးဘူးဆိုရင်တော့အရွယ်အလက်တွေဝေဝေးဆာဆာဆူဆူပြည်ပြည်နဲ့ကြက်တည်ရှိတယ်တင့်တယ်တဲ့ဒါပေမဲ့အတိပြီးပြီလဲဆိုရဲအဲ့ဒီကျူပင်ဝါပင်ငပြောပင်တွေဟာတစ်ဖြည်းဖြည်းညှို့ချပြီးတော့နောက်ဆုံးသေဆုံးသွားရတယ်သူကဖြစ်ပေါ်လာတဲ့ကျူသည်ဝါသည်ငပြောသည်ကကျူပင်ဝါပင်ငပြောပင်ကိုပြန်ပြီးတော့တတ်ပါတယ်အဲ့ဒီလိုပါပဲမိမိပိုင်ဆိုင်ထားတဲ့ကာမဂုဏ်အာယုန်တွေနဲ့ပတ်သက်ပြီးတော့ပြင်ပပုဂ္ဂိုလ်ရဲ့ဘေးရန်အန္တရာယ်တွေဘာမှမကြုံတွေ့ဘူးပဲထားကိုယ်စိတ်ဆင်မှာတော့လောဘဒေါသစတဲ့ကိလေသာတွေကိလေသာဘေးရန်တွေကတော့ဖြစ်ပေါ်လာရတာပါပဲကာမဂုဏ်အာယုန်တွေဆိုတာဟာလူရဲ့စိတ်ကိုကိလေသာအစိတ်တက်စီတက်တဲ့အရာတွေဖြစ်ပါတယ်ဒါနဲ့ပတ်သက်လို့အင်မတန်မှတ်သားစရာကောင်းတဲ့အဖြစ်ပြက်ကလေးတစ်ခုပြောပြချင်ပါတယ်တခါတော့ကရွာတရွာမှာမေတ္တာမာလို့အမည်ရတဲ့အမျိုးသမီးတယောက်ရှိပါတယ်မေတ္တာမာလို့အမည်ရတဲ့မိမပြူလေးတယောက်ရှိပါတယ်။သူဟာအင်မတန်ဆင်းရဲတဲ့အတွက်ကြောင့်အင်မတန်ဆင်းရဲပါတယ်။ဆင်းရဲတဲ့အတွက်ကြောင့်လည်းပဲသူဟာကိုယ့်ကိုယ်ကိုအမြဲတမ်းနှိမ့်ချပြီးတော့နေပါတယ်။သဘောလဲကောင်းပါတယ်။ကာလာသားတွေကအမျိုးမျိုးစကြနောက်ကျပြီးမဲ့လည်းပြန်မပြောပါဘူး။အဲ့ဒီတော့ကာလာသားတွေရဲ့ကြားမှာမေတ္တာမာလေးဟာသဘောသိကောင်းတာပဲ။မေတ္တာမာလေးသိစိတ်ကောင်းရှိတာပဲ။မေတ္တာမာလေးကမမနာဘာမှမရှိဘူး။ရုပ်ချောပေးမယ်လို့မမနာဘာမှမရှိဘူးလို့ချီးကျူးကြတယ်အဲ့ဒါကိုပညာရှိပုဂ္ဂိုလ်တယောက်ကပြီးတော့ပြောတယ်မေတ္တာမှာသဘောကောင်းတယ်ဆိုတာပစ္စည်းဥစ္စာမရှိလို့ပါဆင်းရဲတယ်လို့သဘောကောင်းတာပါတကယ်လို့တော့သူ့မှာပစ္စည်းဥစ္စာရှိရင်တော့ခုလိုသဘောကောင်းမှာမဟုတ်တော့ပါဘူးအဲ့ဒါပြောတော့ကာလာသာရိကမခံနိုင်ဘူးငိုစိတ်ရင်းကောင်းနေလို့ရှိရင်တော့ပစ္စည်းဥစ္စာဘယ်လောက်ပဲချမ်းသာချမ်းသာအာယုကမဂုဏ်တွေဘယ်လောက်ပဲပြည့်စုံပြည့်စုံစိတ်ထားပြောင်းလဲတော့မှာမဟုတ်ပါဘူးသင်ပြောတာမဖြစ်နိုင်ပါဘူးအဲ့လိုပြောတော့ပညာရှိကမင်းတို့မယုံရင်စမ်းကြည့်ကွာဆိုပြီးတော့သူကဤတစ်ခုနဲ့စမ်းသပ်ပါတယ်အဲ့ဒီမေတ္တာမလေးရဲ့လုပ်ငန်းကလည်းရက်ကန်းခတ်တဲ့အလုပ်ဖြစ်ပါတယ်တနည်းတော့မေတ္တာမရက်ကန်းခတ်တဲ့နေရာခြေထောက်ချတဲ့မြေကြီးအောက်မှာအသပြာတစ်ထောင်သွားပြီးတော့မြုပ်နှံထားလိုက်တယ်မေတ္တာမလေးမသိအောင်သွားပြီးတော့မြုပ်ထားလိုက်တယ်ဒါကမြုပ်ထားပြီးနောက်တနည်းမေတ္တာမလေးရက်ကန်းခတ်တော့ထုံးစံအတိုင်းခြေထောက်ကိုချပြီးတော့မြေကြီးပေါ်မှာခြေထောက်ချပြီးတော့ရေကန်းခတ်တာဆိုတော့အလျားထောင်တို့ပေါ်မှာသူကခြေထောက်ချမိရတာဖြစ်နေတယ် ဒါပေမဲ့သူ့ရဲ့ခြေထောက်ကမြေကြီးထဲမှာအတရားတစ်ဆောင်ရှိတယ်ဆိုတော့မေတ္တာမှာလုံးဝမသိပါဘူးအဲ့ဒီအချိန်မှာပညာရှိကကဲမင်းတို့သွားပြီးတော့စားကြစမ်းဆိုပြီးတော့ခါတိုင်းလိုပဲသွားပြီးတော့မေတ္တာမှာလေးကိုစားကြနောက်ကြပြောင်းကြတယ်အဲ့ဒီမှာမေတ္တာမှာဟာခါတိုင်းလိုငြိမ်ခံနေတော့ပါဘူးပြုံးခံနေတော့ပါဘူးကဲကဲလောင်ပြန်ပြီးတော့ရန်တွေ့ပါတော့တယ်ဘာဖြစ်တယ်ညာဖြစ်တယ်ပေါ့အဲ့ဒီလိုကဲကဲလောင်ရန်တွေ့တော့မှပညာရှိကကဲနေကြတယ်မဟုတ်လားမေတ္တာမဟာသူ့မှာကိုယ်ပိုင်ပစ္စည်းဥစ္စာရှိသေးတာတောင်မဟုတ်ဘူးသူ့ခြေထောက်မှာအတရားတစ်ထောင်မြုပ်ထားတယ်ဆိုတာကိုလည်းသိတာမဟုတ်ပါဘူးဒါပေမဲ့သူ့ရဲ့ခြေထောက်ကမြေကြီးထဲမှာအတရားတစ်ထောင်ရှိတော့ပစ္စည်းဥစ္စာပေါ်ငွေပုံပေါ်မှာခြေထောက်တင်မိလိုက်တော့စိတ်တွေဖောက်ပြန်ပြောင်းလဲပြီးတော့အခုလိုမမနာတွေဖြစ်သွားရတာပါပဲဒါကြောင့်လောကီအာယံကာမဂုဏ်ချမ်းသာပြီဆိုတာကျူသည်ဝါသည်မပြောသည်တည်းရဲ့ဖြည့်စည်းခြင်းကိုခံရတဲ့ကျူပင်ဝါပင်မပြောပင်နဲ့ဥပမာတူပါ रे ပြင်ပဘေးရန်တွေကြောင့်လည်းဆင်းရဲပါ रे အတွင်းကကိလေသာဘေးရန်တွေကြောင့်လည်းဆင်းရဲပါ रे ဆွန့်လီချမ်းသာပြီးဆွန့်နိုင်ရင်တော့ချမ်းသာတော့တာပါပဲအပြင်ဘေးရန်လည်းကင်းရှင်းအတွင်းဘေးရန်လည်းကင်းရှင်းပြီးတော့ချမ်းသာပါ रे ဒါကြောင့်ဆိုလိုက်ပါအောင်ချမ်းသာခိတ္တ
ဆွန
့်နိုင်မာလုံးဝချမ်းသာမည
်
ချမ်းသာခိတ္တဆွန့်နိုင်မာလုံးဝချမ်းသာမည
်သာရမခိတ္တဆွန့်နိုင်မာဘုရားချမ်းသာမည်သာရမခိတ္တဆွန့်နိုင်မာဘုရားချမ်းသာမည်
ခိတ္တချမ်းသာကိုဆွံ့နိုင်မှသာဝရချမ်းသာကိုရရှိမယ်။တရင်ကချမ်းသာကိုဆွံ့နိုင်မှသာဝရချမ်းသာကိုရရှိမယ်။ယာယီချမ်းသာကိုဆွံ့နိုင်မှသာဝစဉ်ချမ်းသာကိုရရှိမယ်။အခိုက်တန့်ချမ်းသာကိုဆွံ့နိုင်မှအငြေတန့်ချမ်းသာကိုရရှိပါမယ်။ဒေါကီအာယုံကာမဂုဏ်ချမ်းသာမှန်သမျှဟာအခိုက်တန့်ချမ်းသာပဲဖြစ်တယ်။တရင်ကချမ်းသာပဲဖြစ်တယ်တခဏချမ်းသာပဲဖြစ်တယ်အဲ့ဒီတရင်ကတခဏလေးကလည်းပဲတင်းပြီးတပြီးအဲ့ဒီအခိုက်တန့်လေးမှာချမ်းသာနေတာလားဆိုတော့တကယ်တော့ချမ်းသာတာမဟုတ်ပါဘူးခုနပြီးခဲ့တဲ့ဥပမာလေးလိုပါပဲကိုယ်စိတ်ကကိုယ်စိတ်မှရှိတဲ့ကာမတဏှာကြောင့်သာချမ်းသာတယ်လို့ထင်နေတာပါပဲချမ်းသာတယ်ပဲထားလိုက်အောင်အဲ့တော့ခုနတရင်ကချမ်းသာနဲ့ပတ်သက်လို့တော့ဥပမာအထူးပြောကြလို့မထင်ပါဘူး။သမင်းစားတာစားစာတစ်ခုစားတာနဲ့ပဲနမူနာကြည့်လိုက်ပေါ့။စားတယ်ဆိုတာလည်းပဲตายရတဲ့စိတ်နဲ့စားရင်ဒါကာမဂုဏ်ခံစားတာပါပဲ။သမင်းတစ်နက်စားဖို့ဆိုရင်သမင်းတစ်ဝက်စားဖို့ဆိုရင်15မိနစ်လောက်ကြာတယ်ပဲထားပါတော့။အဲ့ဒီ15မိနစ်အရသာခံစားဖို့အတွက်ရှင်းတဲ့နောက်မှာရင်းနှီးလိုက်ရတဲ့ဆင်းရဲဒုက္ခတွေကအများကြီးပဲ။ဒီသမင်းစားနိုင်မှုတွေငွေရှာရတဲ့ဒုက္ခတွေငွေရလာကြတော့လေစံစီစံငွေဥစ္စာတန်စားတဲ့ဟင်းသက်ရှာတဲ့ဝယ်ရတဲ့ဒုက္ခတွေဈေးတော်ရတဲ့ဒုက္ခတွေဝယ်ချမ်းလာကြတော့လေခုတ်ရချဲ့ရပြီးရတဲ့ဒုက္ခတွေချဲ့ရပြုတ်ရတဲ့ဒုက္ခတွေမိဘကနဲ့မှညှော်နှံ့နေခံရတဲ့ဒုက္ခတွေမိအပူတန်ခံရတဲ့ဒုက္ခတွေချက်ပြီးသားဆင်းတဲ့ကိုယ်လည်းပဲခုတ်ရခံရတဲ့ဒုက္ခတွေချွေးတလုံးလုံးနဲ့စားရတဲ့ဒုက္ခတွေစားပြီးပြန်တော့လေပိုက်ကျတဲ့ဒုက္ခတွေပြီးတော့တင်းကြီးချင်းငယ်ဆွန့်ရတဲ့ဒုက္ခတွေဒုက္ခတွေပတ်လည်ဝိုင်းပြီးတော့နေပါလေခံစားရတဲ့ဒုက္ခတွေကတော့တရင်ကတခဏလေးပဲအဲ့ဒီတရင်ကတခဏလို့ဆိုတဲ့15မိနစ်အချိန်လေးကတော့တကယ်15မိနစ်လုံးလုံးစက္ကန့်မလားမိနစ်မလားအဆက်မပြတ်တစ်ဆက်တည်းချမ်းသာနေသလားဆိုတော့15မိနစ်အတွင်းမှာလည်းတကယ်တော့အချိန်ပြည့်ချမ်းသာနေတာမဟုတ်ပါဘူးစားရတဲ့အရာသာဆိုတာကရှားလေကကြာပြည့်ဖြာသဏ္ဍာန်ရှိတဲ့ဇီဝပဒါရနဲ့ထိတွေ့နေတဲ့ခိုက်ကလေးမှပဲချမ်းသာတာပါရှာအလေကိုကြော်သွားလို့ရှာရင်းရောက်သွားပြီဆိုတော့လည်းဘာရတာမှမရှိတော့ဘူးဒီတော့သမင်းတလုတ်အတွင်းမှာတောင်မှအပြည့်မချမ်းသာပါဘူးရှာလေမှာရှိနေတဲ့အခိုက်အတန့်လေးခဏတော့ချမ်းသာတယ်ရှာရင်းနဲ့လည်းမျိုးဘာထက်ရောက်တဲ့အချိန်မှာဘာချမ်းသာမှမရှိတော့ဘူးနောက်တလုတ်မရောက်မနောက်တလုတ်ပါးစပ်တဲ့မထက်မချင်းချမ်းသာဘာမှမရှိဘူးနဲ့ဒီတိုင်းမှငုတ်တို့စောင့်နေရကြတယ်ပါးစပ်တဲ့ထည့်လိုက်တယ်နဲ့ရှာလေမှာရောက်ပြီးတဲ့အချိန်မှာချမ်းသာတယ်ရှာရင်းနဲ့ဝန်းတွင်ရောက်တော့ချမ်းသာကပျောက်သွားပြန်တယ်နောက်တလုတ်ပြန်စားရပြန်တယ်အဲ့လိုအချင်း15မိနစ်အတွင်းမှာတောင်းမှစက္ကန့်မလတစ်ဆက်တည်းချမ်းသာနေတာမဟုတ်ပါဘူးအများကတော့ပြောလို့ရှိပါတယ်လောကီချမ်းသာဆိုတာတဘဝတနတ်စာပါပဲတခဏဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ကိုတဘဝစာလို့ဒီလိုအဓိပ္ပာယ်ပေါ်ကြတဘဝစာလို့လည်းတကယ်တော့မပြောထိုက်ပါဘူးတဘဝလုံးလုံးကြီးခံစားပြီးတော့ချမ်းသာနေတာမှမဟုတ်တာ အဲ့ဒီတဘောဘအတွင်းကအခိုက်အတန့်အခိုက်အတန့်လေးခဏတစ်ဖြုတ်ခဏတစ်ဖြုတ်ကလေးပဲခံစားရတာပါဒီတော့တဘောစာတနတ်စာဆိုတော့လေတကယ်တော့မမှန်ပါဘူးတခြားကိစ္စတွေတော့မှန်ရင်မှန်မယ်ပေါ့တာယာမှုလေးနဲ့ရှင်းတော့တဘောလုံးမခံစားရပါဘူးခိတ္တခဏအခိုက်အတန့်လေးတွေကခံစားရတာဖြစ်ပါတယ်အဲ့ဒီလိုခိတ္တခဏလေးခံစားရတော့လေတက်တက်တာတာငြင်းငြင်းတက်တက်ကလေးနဲ့အေးအေးဆေးဆေးခံစားရသလားဆိုတော့မဟုတ်ဘူးလောကီအယံကာမဂုဏ်ချမ်းသာမှန်သမျှဟာငင်းငင်းမတတ်နဲ့ထိတ်ရှားပြီးဒီမှာခံစားရတဲ့ချမ်းသာကြီးဖြစ်ပါတယ်။ဆိုပါတော့ခုနထမင်းလုတ်ကလေးကိုကြိုက်တဲ့ဆင်းလေးတွေနဲ့မောမှန်ပြီးတော့ထမင်းလုတ်လေးတလုတ်ပါဇက်ထဲထည့်လိုက်တယ်။ထည့်လိုက်ပြီးတော့ပါဇက်ထဲမှာဒီတန်းလေးငုံထားယူနေချမ်းသာပါမလား။မချမ်းသာပါဘူး။သွားရည်နဲ့ကြိတ်ချီပြီးတော့ဝါပြရတယ်။ရှာကလေးကလည်းဟိုဘက်လက်လိုက်ဒီဘက်လက်လိုက်ခြေတွင်းနောက်ဆုံးဝဲရထဲအောင်ဒီလိုရှာလေးလည်းလှုပ်ရှားသွားလေးလည်းလှုပ်ရှားမင်းရည်လေလှုပ်ရှားပြီးတော့ဝါးနေမှအရသာဆိုတာကပေါ်လာပါလေ။ငြင်းငြင်းတက်တက်နဲ့ခံစားခွင့်မရပါဘူး။ကျန်တဲ့အဆင်းအာယုံတန်ယုံစသည်လေဤဒီဝဲပေါ့။အဆင်းအာယုံတစ်ခုကြည့်မယ်ဆိုရင်လေတဏှာထဲမှာဆူးဆိုက်ပြီးတော့ငြိမ့်သက်ကြည့်နေရုံနဲ့အဲ့ဒီအဆင်းရရတာကမပေါ်ဘူး။ဆိုတော့ပကြီးကားကြက်လေးတစ်ခုတိတ်လှတဲ့ပကြီးကားကြက်ကန်ထွေမြောက်ပကြီးကားကြက်လေးတစ်ခုကိုကြည့်မယ်ဆိုရင်တောင်မှပကြီးကားကြက်ရဲ့တောင်ဆုံးလေးတစ်စုံကိုပဲစိုက်ပြီးကြည့်နေရုံနဲ့ပကြီးကားရရတာမပေါ်ပါဘူး။ဟိုဘက်မျက်စိကိုဟိုဘက်ရွှေ့လိုက်ဒီဘက်ရွှေ့လိုက်အပေါ်ရွှေ့လိုက်အောက်ရွှေ့လိုက်အဲ့လိုမျက်စိကိုလှုပ်ရှားကစားနေမှသာပကြီးကားရဲ့အရသာလေးကပေါ်လာပါတယ်။အတန်အနံ့ရတာထိထိကျန်တဲ့ကာမဂုဏ်အယုန်တွေအားလုံးနှီးတူပါပဲ။ငြင်းငြင်းတက်တက်အေးအေးဆေးဆေးနဲ့ခံစားရတဲ့ချမ်းသာတွေမဟုတ်ပါဘူး။ပြင်ပြင်မှန်မှန်ဆင်းဆင်းရဲရဲနဲ့လှုပ်ရှားပြီးတော့မှခံစားရတဲ့ချမ်းသာတွေဖြစ်ပါတယ်။ဒါကြောင့်ဘာမှလွန်လောက်ချင်မရှိတဲ့ချမ်းသာတွေပါ။